မြန်မာနိုင်ငံစင်းမြင့်ပညာဦးစီးဌာနတာဝန်ရှိသူတွေကအမျိုးသားပညာရေးဥပဒေသူတို့လက်ထက်မှာတော့နိုင်ငံတကာစံချိန်စံညွှန်းနဲ့ညီတဲ့အကောင်းဆုံးဥပဒေအဖြစ်သတင်းစာရှင်းလင်းပွဲလုပ်ပြောဆိုလိုက်ပြီးကျောင်းသားတွေကိုညှိနှိုင်းဆွေးနွေးဖို့ဖိတ်ခေါ်လိုက်ပါတယ်။ကျောင်းသားတွေကတော့လွှတ်တော်ကနေအတီးပြုတ်ပြဋ္ဌာန်းလိုက်တဲ့ပညာရေးဥပဒေပြင်ဆင်ဖို့သာတောင်းဆိုနေပြီးဤဥပဒေအစင်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းစရာအကြောင်းမရှိဘူးလို့သတင်းစာရှင်းလင်းခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်
။မြန်မာနိုင်ငံအစိမ့်မြင့်ပညာရေးဦးစီးဌာနကတာဝန်ရှိသူတွေဟာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ပြင်ဆင်ဖို့အတွက်အချိန်နဲ့အချိန်ခါရခက်ခဲကြောင်းဒီဥပဒေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီပြီးအကောင်းဆုံးဖြစ်တယ်လို့ဆိုကာတက္ကသိုလ်အသီးသီးကပညာရှင်တွေစုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ရန်ကုန်နောက်ပိုင်းတက္ကသိုလ်ပါမောခချုပ်ဒေါက်တာခိုင်မြဲကတော့အခုလိုပြောသွားပါတယ
်။အကောင်းဆုံးဆိုတာလုံးသာဘာဥဒဝင်းနဲ့ခုနပြောပြရဖြစ်ပါလေ။သူရဲ့တက်တဲ့တွေမှာတော့မကြုံဘူးပါဘူးလို့လည်းပြောထားတယ်။ဒါဘာလို့ရဲ့ဆုံးဖြတ်ပါ။တော့ဒီဆရာတို့ရဲ့နော်ဆန္ဒရည်မှုဆန္ဒအားလုံးနဲ့ပေါင်းဆက်ထားတယ်။နိုင်ငံတကာပညာရေးစာရင်းဇာတ်ရုံးနဲ့တကယ်ကိုလည်းရေးထားတယ်။ဘယ်လိုချိန်နေလဲခိုက်တယ်။ဆရာတို့ချိန်ဖို့ကြည့်တဲ့ဟာတွေနဲ့အရာလို့ရှိတော့ဒါအကောင်းဆုံးပြောလို့ရပါလေ။
တပိတ်မောက်ကျောင်းသားတွေကလည်းဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုတာဟာဗဟိုချုပ်ကင်မှုအများဆုံးထည့်သွင်းထားတဲ့အစိုးရနဲ့ကျောင်းသားတွေကြားမှာရှိနေတဲ့မူဝါဒရေးရာပြဿနာအဖြစ်တပိတ်မောက်ခေါင်းဆောင်တူဖြစ်တဲ့မတ်ဖြူဖြူအောင်ကပြောဆိုလိုက်ပါတယ်
အစိုးရနဲ့ကျောင်းသားတွေကြားမှာအဓိကရှိတဲ့ပြဿနာကတော့အစိုးရကဗဟိုချုပ်ကင်မှုကိုဦးစားပေးနေတယ်။ကျမတို့ကဗဟိုချုပ်ကင်မှုကိုချော့ချတယ်။အဲ့နှစ်ခုကြားတဲ့ကအဲ့ဒါမူဝါဒရေးရာပြဿနာပါဘူး။ဆိုတော့ဒါလွတ်တော်ကပြင်မရမယ်လို့ပြောတာမျိုးရှိတယ်။ဒါပေမဲ့တကယ်တမ်းကျတော့ဟိုဒီပညာရေးဥပဒေကျမ်းနှစ်ခုချင်းစီကတော့မှလွတ်တော်ဘက်ကပညာရေးဥပဒေကျမ်းကိုဟိုမယူဘဲနဲ့အစိုးရဘက်ကပညာရေးဥပဒေကျမ်းမှာမှလွတ်တော်ဘက်ကပညာရေးဥပဒေကိုချိုးချက်ပြီးနည်းနည်းပြင်လာအောင်နဲ့ဒီဥပဒေကအတူဖြစ်သွားရစေအစိုးရနဲ့လွတ်တော်ရဲ့ဂျားထဲမှာရှိတဲ့အားတိုင်းကဘယ်ရတာလဲဆိုတော့ကျွန်တော်မြင်မြင်ရမှာဖြစ်ပါတယ်။ဒါမျိုးကြီးရှိနေလို့ကျွန်မကတော့ဒီ process ကကြာလိမ့်မယ်လို့ပြောတာကတော့ဒီအသင့်ကြီးသေးနေတာကျွန်တော်တို့ရဲ့တောင်းတလှုပ်ရှားမှုကိုခံစားချင်တယ်လို့လည်းမြင်ပါတယ
်။တက္ကသိုလ်အသီးသီးကပမောခရီပညာရေးအကြံပေးပုံကိုယ်တွေပါဝင်တဲ့သတင်းစာရှင်းလင်းပွဲဟာပညာရေးဝန်ကြီးဌာနကိုတော့ကိုစားမပြုတဲ့အကြောင်းနဲ့သူတို့ဟာပညာရှင်တွေအနေနဲ့ညှိနှိုင်းဆောင်ရွက်ပေးလိုတာကြောင့်ဆိုပြီးရှင်းလင်းခဲ့တာလို့ဆိုပါတယ်။ဒါအပြင်ကျောင်းသားတွေအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ညှိနှိုင်းလို့ရတဲ့အကြောင်းဖိတ်ခေါ်ခဲ့တာပါ။ကျောင်းသားတွေကတော့ပညာရေးဥပဒေပြင်ဆင်ဖို့တာညှိနှိုင်းလို့ကြောင်းဤဥပဒေအစစ်မှာပြင်ဆင်ဖို့အတွက်ညှိနှိုင်းမှာမဟုတ်ဘူးလို့ဆိုပါရယ်။ဒါအပြင်ညှိနှိုင်းမှုတွေဟာအာမခံချက်ရှိတဲ့ညှိနှိုင်းမှုဖြစ်ဖို့လိုတယ်လို့လည်းပြောဆိုလိုက်ပါရယ်။
အညာအညာဥပဒေပြင်ဆင်မှုကြတာသူတို့ဘက်ကဒီမျိုးဥပဒေကိုညှိနှိုင်းမှုကြတာအဲ့ဒီနှစ်ခုရဲ့ကွာဟာချက်ကိုကျမတို့ကချင်းချင်းနဲ့ညင်တယ်ဒါကြောင့်မို့မျိုးဥပဒေဆိုရင်ကျမတို့ကလုံးဝကိုညှိနှိုင်းမှာမဟုတ်ပါဘူးကျွန်တော်အမေကပညာရေးဥပဒေကိုဒါညှိနှိုင်းမှာဖြစ်တယ်လို့ကျမတို့ကပြည့်ပြတ်တကပြောထားပြီးသားဖြစ်ပါတယ်လက်ရှိအစိုးရရဲ့ဟိုဌာနအသီးသီးမှာတာဝန်ထမ်းဆောင်နေတဲ့ပညာရှင်ကအစိုးရနဲ့တကယ်ကိုကင်းလို့ရလားဆိုရဲဟိုမေးခွန်းပေါ့နော်ဟိုညှိနှိုင်းဥပဒေကအလွန်ကောင်းတယ်ဆိုတာကသူတို့ရဲ့ဒါဗလိုက်မှုကိုပြနေရလို့ကျမတို့မြင်ပါတယ်ကိုကြည့်ကြောင်းလေးကိုကျွန်တော်တောင်းဆိုနေတာအဖြစ်တည်းမဟုတ်ပါဘူးကျွန်တော်ဆုံးရှုံးခဲ့တဲ့အရာတွေ1960နှစ်နောက်ပိုင်းဆုံးရှုံးခဲ့ရတဲ့ပညာရေးလိုလက်ခွင့်ကိုကျွန်တော်ပြန်ပြီးတော့တောင်းကျွန်တော်နိုင်ငံမှာပညာရေးစနစ်ကတကယ်ကိုချွတ်ချုံကျနေတာဖြစ်တဲ့အတွက်အဲ့ဒီပညာရေးစနစ်ကိုကယ်တင်ဖို့အတွက်ဒီတနည်းရရှိပါတော့တယ
်အစိုးရထုတ်သတင်းစာတွေမှာတော့အမျိုးသားပညာရေးဥပဒေရေးဆွဲခဲ့ရမှာကျောင်းသားလူငယ်တွေဆရာဆရာမတွေမိဘပြည်သူတွေပညာရေးနဲ့ပတ်သက်ဆက်နွယ်သူတွေကိုတင်ပြထားပြီးဖြစ်တာကြောင့်အကြိမ်ကြိမ်ညှိနှိုင်းဆောင်ရွက်ပြီးညှိနှိုင်းရရှိတဲ့ဥပဒေကြမ်းတွေကိုလွတ်တော်ကအမျိုးသားပညာရေးဥပဒေဖြစ်အတီးပြုတ်ပြဋ္ဌာန်းခဲ့တာဖြစ်ကြောင်းရေးသားထားပါတယ်။ဥပဒေများအတီးပြုတ်ခြင်း၊ပြင်ဆင်ခြင်း၊ဖြည့်ဆွက်ခြင်း၊ပယ်ဖျက်ခြင်းစတဲ့ဥပဒေရေးရာအာဏာတွေဟာဥပဒေပြုလွတ်တော်မှာရှိနေတဲ့အတွက်ကျောင်းသားလူငယ်တွေရဲ့ဆန္ဒသဘောထားတွေကိုသက်ဆိုင်ရာလွတ်တော်ကော်မတီများထံတင်ပြဆွေးနွေးနိုင်ရန်အတွက်ပညာရေးမြင့်တင်မှုအကောင့်ထယ်ဖော်ရေးကော်မတီကအကျိုးဆောင်အဖြစ်စေ့စပ်ညှိနှိုင်းပေးရန်အဆင့်သင့်ရှိတယ်ဆိုပြီးရေးသားထားပါတယ်။ကျောင်းသားတွေနဲ့ဆရာဆရာမသမဂ္ဂအဖွဲ့အစည်းတွေပညာရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကတော့သူတို့ဟာပညာရေးဥပဒေမူကြမ်းစတင်မရေးဆွဲခင်ကတည်းကအမျိုးသားပညာရေးဥပဒေမှာပါဝင်သင့်တဲ့အချက်တွေကိုအကြံပြုပြောဆိုထားခဲ့ပေမဲ့သူတို့ရဲ့ဆန္ဒသဘောထားတွေကိုလစ်လျူရှုပြီးရေးဆွဲထားတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးကနေကန့်ကွက်တပိတ်မှောက်ဖို့အတွက်အတီးပြုဆုံးဖြတ်ခဲ့ပြီးနိုဝင်ဘာလ14ရက်နေ့ကနေ18ရက်နေ့ထိကျောင်းသားတွေက4ရက်ကြာတပိတ်မှောက်ဆန္ဒပြပွဲလုပ်ခဲ့ပါတယ်ရှင်။